မဲ့မေလ24ရက်နေ့ကျရင်နေပြည်တော်မှာဒုတိယကြိမ်27ရာစုပင်လုံညီလာခံကျင်းပပါတော့မယ်။27ရာစုပင်လုံညီလာခံဆိုတာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းပဲပုံတည်ဆောက်ကြမလဲဆိုတာကိုကြေကြေပြန့်ပြန့်ဆွေးနွေးညှိနှိုင်းကြတဲ့ပွဲပါ။ညီလာခံကိုပါဝင်သင့်ပါဝင်ထိုက်သူအားလုံးတက်ရောက်နိုင်အောင်ကြိုးစားတယ်ဆိုပေမဲ့အချမ်းမြေအဖြစ်တော့တတ်မတော်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်သူတွေစသဖြင့်ပါကိုပါရမဲ့သုံးဝက်ဆိုင်ဆွေးနွေးပွဲကြီးလို့ဆိုရင်လည်းမမားပါဘူး။ဒါပေမဲ့ညီလာခံကြီးကျင်းပတော့မဲ့၃-၄ရက်လောက်ပဲလိုတော့တဲ့ဒီကနေ့ချိန်ထိပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်ရေးမသေးရမရေရာဖြစ်နေပါသေးတယ်။ညီလာခံကျင်းပဖို့နီးကလာရင်အထိဘာပြဿနာတွေဖြစ်နေပါသေးလဲ။ညီလာခံကြီးဟာမျှော်မှန်းထားသလိုအောင်မြင်နိုင်မှာမလား။ဒေါက်တာသူကြီးချမအကောင့်ထဲပေါ်နေတဲ့ရင်းကြီးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့ရောလိုနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ကျင်းပရမယ့်27ရာစုပင်လုံရင်းကြီးညီလာခံဆိုတာအရင်သမရဟောဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်တိုင်းသောအဖွဲ့တချို့ MCA လို့ခေါ်တဲ့တိုင်းပြည်လုံးဆိုင်ရာအဖြစ်ရစာချုပ်လက်မှတ်ရေးထိုးပြီးစဉ်ကစရေးတွင်ရင်း၃ကြိမ်မြောက်ဖြစ်ပါတယ်။သမရဟောဦးသိန်းစိန်လက်ထက်ကကျင်းပခဲ့တဲ့ပထမဦးဆုံးကြိမ်ညီလာခံကတော့ညီလာခံလို့ပြောဆိုနိုင်ုံကလွဲရင်ဘာမှတိတ်ထူးထူးခြားခြားမရှိခဲ့ပါဘူး။အထူးသဖြင့်ရင်းကြီးပြည်ဆောင်ရေးအတွက်အရေးပါတဲ့လက်နက်ကိုင်တိုင်းသောအဖွဲ့တချို့လည်းစုံစုံညီညီမတက်ရောက်နိုင်ပါဘူး။တင်ကြေတာသဘောလောက်ကျင်းပနိုင်ခဲ့တာပါ။2015ရွေးကောက်ပွဲအပြီးအာဏာရလာတဲ့ဒေါက်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတဲ့အခါတမရဟောဦးသိန်းစိန်အကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမွေဆက်ခံရင်း27ရာစုပင်လုံငင်းငယ်ညီလာခံဆိုပြီးနာမည်ပြောင်းကျင်းပခဲ့ပါတယ်။အထူးသဖြင့်ပြည်ရင်းငင်းငယ်ပြဿနာမှာတော့ကြကြတဲ့လက်နက်ကိုင်တိုင်းသားအဖွဲ့စုံစုံညီညီတက်ရောက်လာအောင်အထူးကြိုးစားခဲ့တာတွေ့ရပါတယ်။တစ်ဖက်မှာလည်းမြမငင်းရဲရေးမှာမြမအစိုးရကိုကူညီမယ်လို့ကတိပေးထားတဲ့တရုတ်အစိုးရရဲ့ဖိအားပေးမှုကြောင့်လည်းတရုတ်နယ်စပ်ကတိုင်းသားလက်နက်ကိုင်အဖွဲ့ကြီးတွေစုံစုံညီညီတက်လာတာတွေ့ရပါတယ်။ပထမအချိန်27ရာစုပင်လုံညီလာခံမှာတပ်မတော်ဘက်ကအတိအမှတ်မပြုတဲ့ကိုကန့်ပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေတက်ခွေမရတာညီလာခံရောက်ပြီးမှဝါကိုစလေအဖွဲ့ညီရက်ပြန်သွားတာစတာဒီကလွှဲရင်ကျန်လက်နက်ကိုင်တပ်ဖွဲ့တွေစုံစုံညီညီတက်ခဲ့တဲ့ပွဲလို့ဆိုနိုင်ပါတယ်
။ဒါတွေမကအဲ့ဒီညီလာခံမှာလက်နက်ကိုင်တိုင်းသားအဖွဲ့တွေရောနိုင်ငံရေးပါတီတွေအပါအဝင်တက်ရောက်လာသူအားလုံးသူတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းအစီအတာမရှိပြောဆိုနိုင်ပြီးပြောဆိုနိုင်ကြများကိုလည်းမြန်မာပြည်တွေသိခွင့်ရအောင်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အထိပွင့်လင်းမှုရှိခဲ့ပါတယ်။ပြောရရင်အစိုးရတပ်မတော်နဲ့တိုက်နေခိုင်းနေတဲ့သဘုံဖွဲ့ခေါင်းဆောင်တွေဟာအစိုးရထိပ်ပိုင်ခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေရှေ့မှာသူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ခဲ့တဲ့အဲ့လိုပြောဆိုတာကိုလည်းတိုင်းပြည်လုံးကတိုင်းရဲ့ကြီးကျယ်ခွင့်ရခဲ့တဲ့အနေအထားမျိုးပါဒါလွတ်လပ်ရပြီးမြမသမိုင်းမှာအချိန်မှမကြုံခဲ့ကြဘူးတဲ့အခြေအနေလို့သုံးသပ်ရင်လည်းရပါတယ်ဒီလိုနည်းနဲ့ပရမအကျဉ်း27ရာစုပင်လုံညီညာရေးညီလာခံဟာအတိုင်းအတာတစ်ခုထိသမိုင်းမှတ်တမ်းဝင်အောင်မြင်တဲ့ညီလာခံတစ်ခုဖြစ်ခဲ့ပါတယ်အခုဒုတိယအကျဉ်းမှာတော့ပရမအကျဉ်းတို့ကတော့တိုင်းသားလက်နက်ကိုင်အဖွဲ့စုံစုံညီတက်ဖို့မသေးချာမေးရပါဘူးဒီနေရာမှာလက်နက်ကိုင်တိုင်းသားတွေကိစ္စကိုအလေးထားပြောရတာကလည်းငင်းငယ်ရေးဆိုတာအစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေအကြားအဓိကတည်ဆောက်ရတာဖြစ်နေတော့ဒါကိုပဲအဓိကထားပြောနေရခြင်းဖြစ်ပါတယ်
။နောက်ဆုံးသတင်းတွေအရလက်နက်ကိုင်တိုင်းသားဖွဲ့တွေကိုဖိတ်ကြားထားဖို့နဲ့ပတ်သက်ပြီးနိုင်ငံတော်တိုင်းနိုင်ငံရုံးညွှန်ကြားမှုချုပ်ဦးစော်ထေကမီဒီယာတွေကိုအခုလိုရှင်းပြထားပါတယ်။ငားရတာကျင်းပမဲ့ညီလာခံကာလအတွက်ဖွဲ့ပွဲနဲ့နောက်ဆုံးညစာစာပွဲကိုလက်ရှိအစိုးရကတာဝန်ယူဖိတ်ကြားထားတယ်လို့ဆိုပါတယ်။ကြာကာလညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်လို့ကတော့တည်ထောင်စုငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကဆွေးနွေးဆုံးဖြတ်ထားတဲ့အနေနဲ့ဖိတ်ကြားထားတယ်လို့ဆိုပါတယ်။ဖွဲ့ပွဲပိတ်ပွဲအတွက်အစိုးရဘက်ကအပြည့်ရစာချုပ်လက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြည့်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်ဖိတ်ကြားထားတယ်လို့ပြောပါတယ်။တကယ့်ညီလာခံအတွက်ကတော့ UPDJC ကတာဝန်ယူပြီးအပြည့်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုလေးလာသူအနေနဲ့ပဲဖိတ်ခေါ်သွားမယ်လို့ဆိုထားပါတယ်။ဖိတ်ခေါ်ချက်တွေကိုအတိတ်ပဲဖွင့်ဆိုရရင်အစိုးရရော UPDJC ကပါကိုကံပလောင်နဲ့ရခိုင်အေအေတပ်ဖွဲ့၃ဖွဲ့ကိုမဖိတ်ခေါ်ပါဘူး။UPDJC အနေနဲ့လည်းအပြည့်ရလက်မှတ်ထိုးမထားတဲ့အဖွဲ့တွေကိုတပွဲချင်းစီဖိတ်ခေါ်ထားတယ်ဆိုပေမဲ့လေးလာသူအစင်းနေပါပဲ။ဒါနဲ့ပတ်သက်ပြီးဝမိုင်လာ KIA ကချင်လက်နက်ကိုင်အဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်လက်နက်ကိုင်ခုနှစ်ဖွဲ့စုပေါင်းထားတဲ့မဟာမိတ်အဖွဲ့ကတော့သူတို့ကိုတပွဲချင်းဖိတ်ရင်လက်ခံမှာမဟုတ်ဘူး။ တပေါင်းစုအနေနဲ့ဖိတ်ရင်တော့ကိုယ်စလေဆေလွတ်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်။အားလုံးကိုခြုံငုံပြီးတုံ့တက်ရရင်လက်ရှိဒုတိယအကြိမ်22ရာစုပြည်လုံးညီလာခံဟာပထမအကြိမ်၃လောက်တောင်လက်နက်ကင်တိုင်းရင်းသားအဖွဲ့စုံစုံညီညီတက်ရောက်ဖို့တိတ်ကြီးမတေချာမရည်ရပါဘူး။ဒီအတွက်အဲ့ဒီညီလာခံကနေပြည်ထောင်စုသဘောတူညီချက်အဖြစ်ချမှတ်မဲ့အချက်အလက်တွေဆိုတာဟာလေအဲ့ဒီအဖွဲ့တွေပါဝင်ခြင်းမရှိတဲ့အချက်အလက်တွေအဖြစ်ပဲထွက်ပေါ်လာမှာဖြစ်ပါတယ်
။ဒါလိုပဲဖြစ်ဖြစ်ဒေါက်ဆန်းစုကြည်နဲ့ NLD ဆိုရဟာ27ရာစုပင်လုံးညီညာရေးညီလာခံကြီးကျင်းပပြီးသွားရင်အောင်မြင်မှုမအောင်မြင်မှုရလဒ်တွေကိုကြည့်ပြီးညီညာရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်ဆုံးသတ်ဖို့လိုပါလိမ့်မယ်။ဒေါက်ဆန်းစုကြည်နဲ့ NLD ရဲ့အန်တီမတ်ညီမှန်းချက်ဟာခင်မီဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖြစ်တာကြောင့်အဲ့ဒီညီမှန်းချက်အကောင့်ထဲပေါ်နိုင်ရေးလက်ရှိသွားနေတဲ့ငြိမ်းချမ်းညီလာခံရလဒ်တွေကနေတစ်ဆင့်ဖွဲ့စည်းဖို့ပြင်လမ်းကြောင်းအောင်မြင်မှုရနိုင်မရနိုင်အလုပ်ဖြစ်မဖြစ်ဆန်းစစ်ဖို့လိုပါလိမ့်မယ်။ဒါမှမဟုတ်တိုင်းပြည်ရဲ့ပြည်ပခါပြဿနာမှာဖွဲ့စည်းဖို့အခြေခံဥပဒေကတော့ကျဲပြဿနာဖြစ်နေတယ်လို့သုံးသပ်ရင်တမတော်ကိုစည်းရုံးညှိနှိုင်းတိုင်ပင်ဆွဲဆောင်ပြီးဖွဲ့စည်းဖို့ပြင်ဖို့ကြိုးစားပြင်ဆင်ထားတဲ့ဖွဲ့စည်းဖို့ကိုင်ပြီးငြိမ်းချမ်းရေးကိုအောင်မြင်အောင်အကောင့်ထဲမပေါ်နိုင်ဘူးလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုမတီထောင်နိုင်ဘူးလားဆိုတာမျိုးကိုလည်းပြောင်းလဲစဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။